ပေချောက်ဆယ်ခန့်ရှိလျားတဲ့သန္ဒရာကြီးတစ်ခုကိုဖြိုဖျက်ခိုးယူပြီးရောင်းစားခဲ့ဟန်ရှိရဲ့လူတစုကိုအိန္ဒိယနိုင်ငံရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။အိန္ဒိယအစီပိုင်းဘီဟာပြည်နယ်မှာဆယ်မြောင်းဝန်ထမ်းတွေလိုဟန်ဆောင်ထားတဲ့သခိုးတွေကစံပြက်ကရိယာတွေမြေကော်စကြီးတွေကိုအဆုံးပြုပြီးတော့အမီယာမာကြီးရွာကသန္ဒရာဟောင်းကြီးကိုဖြိုဖျက်ပြီးခိုးယူသွားခဲ့ကြတာဖြစ်ပါတယ်။သံတို့သံစာရောင်းချမှုဟာအိန္ဒိယနိုင်ငံမှာအများအစွန်းကြီးမားတဲ့စီးပွားရေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ်။ဟိုလွန်ခဲ့တဲ့နှစ်ပေါင်း30ရွာကဆက်လုပ်ခဲ့တဲ့အဲ့ဒီတရားဟောင်းကိုဖြူဖြက်ပေးဖို့ဒေသခံတွေကဆယ်မြောင်းအာဏာပိုင်တွေစီတင်ပြထားတာဖြစ်တယ်လို့လည်းရဲအရာရှိတွေကပြောကြပါတယ်။ရန်ဒီယာကြီးတွေသံဖြတ်ကိရိယာတွေကိုကန့်ချောင်ထားတဲ့လူတွေဟာပြီးခဲ့တဲ့နှစ်ရက်လောက်ကနေ့လယ်ပိုင်းအချိန်မှာဒီတရားကိုလာပြီးဖြူဖြက်ခဲ့ကြတာပါ။ဆယ်မြောင်းဌာနကသူတို့ကိုကန့်ရန်ထားတဲ့အတွက်လာရောက်ဖြိုဖျက်ရတာဖြစ်တယ်လို့ပြောကြောင်းမျက်မြင်ရသူကပြောပြပါရယ်ဒီမှုကိုကန့်တွယ်ရတဲ့ရဲအရာရှိစူဘတ်ကူမာကတော့တရားဖြတ်တဲ့အထက်ကလူတို့ကိုဖော်ထုတ်နိုင်ခဲ့ပြီးကြံတချို့ကိုစုံစမ်းဆဲဖြစ်တယ်လို့ဆိုပါရယ်သူတို့ကိုပြည်သူပိုင်ပစ္စည်းဖြည့်ဆည်းမှုတရားခိုးယူမှုတို့အတွက်အရေးဆုံးမှဖြစ်တယ်လို့လည်းပြောထားပါရယ်ခင်ဗျာ